COVID-19 ရောဂါကြောင့်သေဆုံးမှုနဲ့ကူးစက်မှုတွေစတင်တင်တိုးလာနေတာကြောင့်ထိန်းချုပ်နိုင်အောင်ကျန်းမာရေးတာဝန်ရှိသူတွေအရှင်းရှင်းဆောင်ရွက်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ။ COVID-19
ကျွန်တော်တို့ဟာအခုချိန်မှာချင်းသိမ်းနိုင်မှုရရှိနေပါဘူး။အားလုံးသိတဲ့အတိုင်းပဲကျွန်တော်တို့စစ်တဲ့အားလည်းတက်လာပါတယ်။စစ်ဆေးမှုများလာတဲ့အတွက်ပိုးတွေးကြည့်သူများလည်းများပြားလာ။ဟိုပိုးကြည့်တွေးကြည့်သူများများပြားတဲ့နှုန်းဟာဆက်ပြီးတော့တက်နေတာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့တည်းအားလောလောဆယ်ချင်းသိမ်းနိုင်များမရှိသေးပါဘူး။ဒါပေမဲ့သိပ်ပြီးဆိုးဝါးနေသလားလို့ကျွန်တော်တို့မေးရင်တခြားအတိ
င်တကယ်တော့6ပတ်လောက်ရှိပါတယ်ကျွန်တော်တို့လူကြီး9တန်း7တန်းနဲ့ရှင်နှိုင်းနိုင်တဲ့ဥပမာလန်ဒန်တို့ပဲရစ်တို့ပေါ့နော်သူတို့ဒီမှာ7တန်း9တန်းလောက်ရှိတယ်သူတို့နဲ့နှိုင်းရှင်ပြီးတော့သူတို့နိုင်ငံကြီးရဲ့ချစ်ပွားမှုနှုံးနဲ့သို့သောသိဆုံးနဲ့နှုံးရှင်ကြည့်မယ်ဆိုရင်ကျွန်တော်တို့ရန်ကုန်ဟာမည်သူတခုဆက်ရောက်ရင်ကိုမှကျွန်တော်တန်ဖိုးလဲထားပါတယ်ဒါပေမဲ့အဲ့ဒီတိုင်းပြည်အဲ့ဒီနိုင်ငံတွေနဲ့စရင်ကျွန်တော်တို့ဟာအများကြီးအခြေအနေကောင်းနေပါသေးတယ်လို့ပြောရင်ရပါတယ်။ကောင်းကျေနပ်လို့ပြောရမယ်။ကျွန်တော်တို့တူးတက်ရောက်မှမဖြစ်ချင်ဘူး။တက်ရောက်ရဲ့အသက်မဆုံးရှုံးချင်ဘူး။မဆုံးရှုံးသေးချင်ဘူး။အဲ့ဒါကြောင့်လည်းကျွန်တော်တို့အစွမ်းကုန်ကြိုးစားနေ
။ကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ကိုဗစ်လူနာတွေဆေးရုံစင်ကွင်ရသူသတ်မှတ်ချက်ကိုပြောင်းလဲလိုက်တဲ့နောက်မှာမနေ့ကတည်းကထင်ပါရင်ဆေးရုံစင်ကွင်ရသူက2692ဦးရှိခဲ့ပါတယ်။ရောဂါလက္ခဏာမရှိတဲ့လူနာတွေကိုတက်ခွဲအတီးပြူပြီးတဲ့နေ့ကစားလို့ဆေးရက်ပြည့်တဲ့နေ့မှာဆေးရုံစင်ကွင်ပြုလိုက်ပြီးရောဂါလက္ခဏာရှိသူတွေကိုတော့အတီးပြူပြီး17ရက်အကြာမှာဆေးရုံစင်ကွင်ပြုထားတယ်လို့ဒေါက်တာဇော်ဝေဆိုးကပြောပါတယ်။
ပိုးတွေ့ပြီး10ရက်မြောက်ဆိုရင်ဆိုလူဟာတခြားသူကိုမကူးဆက်နိုင်တော့ဘူးဆိုတာတကဘာလုံးကဒါလက်ခံနဲ့နောက်ကျွန်တော်တို့ဟို WHO ကလက်ခံနဲ့ကျွန်တော်တို့ဒါအထက်လက်ဖြစ်ပါတယ်အဲဒီသတ်မှတ်ချက်ကိုသုံးပြီးကျွန်တော်တို့စေယုံသင်ခဲ့တဲ့အတွက်ဒီနေ့ကျွန်တော်တို့စေယုံသင်လူနာတွေဟာခါတိုင်းတည်းနဲ့ပုံများတာဖြစ်ပါတယ်ယခုကျွန်တော်တို့စေယုံသင်ပေးတဲ့ဒီချက်နှစ်ချက်ဟာကူးဆက်နိုင်ခြင်းမရှိတော့တဲ့ပုံပုံများကိုသေယုံရှင်းပြတာဖြစ်တဲ့အတွက်ထိုပုံပုံများဟာယောဂကျင်းပြီးကူးဆက်နိုင်ခြင်းမရှိတော့တဲ့ပုံပုံများဖြစ်ကြောင်းပြောကြလို့ဒါအရေးကြီးပါဒါပြည်သူလူထုထဲမှာဒီကိစ္စအားကျွန်တော်တို့မှာလည်းအရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ
်ကုခန်းအားကောင်းပြီးကျန်းမာရေးကောင်းတဲ့သူတွေကနေတခြားသူတွေစီယောဂဘုံမကူးဆက်နိုင်တော့လို့သေယုံစင်ဝင်ပေးလိုက်ပေးမယ်ပြောင်းလဲလိုက်တဲ့မူအရာသေယုံစင်ဝင်ရသူတွေထဲမှာတခြားယောဂအခန့်ရှိသူတွေတော့မပါဝင်ပါဘူးကာယောဂကာကွယ်ထိန်းချုပ်နိုင်မှုလိုင်းနာရမယ့်အချက်တွေနဲ့ညွှန်ကြားချက်တွေကိုတောက်လျှောက်သတိပေးလာပြီးအခုလိုကာလမှာလည်းဆက်ပြီးလိုင်းနာဖို့ကလူတိုင်းမှာတာဝန်ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စုကလည်း VOE ကိုပြောပါတယ်
။အနာဂတ်မှာလည်းကာကွယ်သည်ထိုးခံရပြီးဒီယောဂကြီးကဒီကမ္ဘာလောကပေါ်မှာမပြောင်းမချင်းတဲ့ကျွန်တော်ပြောကြားနေရမယ့်အဖြစ်ဖြစ်ပါတယ်။အဲတော့ဒါကတော့ကျွန်တော်တို့ဘက်ကပြောကြားပေးမယ်။ဒီပြောကြားမှုတွေကအနေပြီးတော့တကယ်လက်တွေ့အသက်ဝင်လာပြီးတော့ယောဂဖြစ်ပွားမှုတွေဒီမှာမရှိဘူးဆိုတာကလူတိုင်းလူတိုင်းကကိုယ်ဒီကငါကျမ်းမာရေးအတိကျမ်းမာရေးတည်းနဲ့အိုက်နာဖို့လိုပါတယ်။အဲ့လိုလိုက်မှမလာရင်ကျွန်တော်တို့ကအခုဖြစ်နေတဲ့ဟာလည်းနည်းနည်းတောက်သားမှသိကြရဲ။ပြီးရက်ကနောက်ဖြစ်လာမယ့်ဟာတွေလည်းကျွန်တော်တို့တားလိုက်မှဖြစ်တယ်။ဆောင်ရွက်ဖို့လိုက်နာဖို့ကျမ်းမာရေးအတိတည်းရှိဖို့ဆိုတာကတော့လူတိုင်းလူတိုင်းမှာဒါနံပါတ်၁ဦးစားပေးဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်ခင်ဗျာ။
ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာအတည်ပြုလူနာပေါင်း 18,954 ဦးရှိနေပြီးသေဆုံးသူကတော့ 646 ဦးရှိနေပါတယ်။ကိုဗစ်ရောဂါပိုးကူးစက်ပြန့်ပွားမှုကိုအများဆုံးနဲ့အထူးရောက်ဆုံးရှင်းချနိုင်မှုအတွက်အပြင်ထွက်တိုင်းပစံနဲ့နှာခေါင်းဆီတို့ကိုစနစ်တကျတက်ဆင်သွားဖို့ကိုလည်းကျမရင်းနဲ့အကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ကျမကတော့စုစုပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်။